နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေသစ်အရမှတ်ပုံတင်နိုင်ဖို့နောက်ဆုံးသတ်မှတ်ထားတဲ့ရက်ရောက်လာပြီးတဲ့နောက်အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ပါတီပေါင်း40ကိုစစ်ကောင်စီရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီအဖြစ်ကပယ်ဖျက်လိုက်ပါတယ်။မှတ်ပုံပြန်တင်ခဲ့တဲ့နိုင်ငံရေးပါတီတွေကြားမှာလည်းပါတီရှင်တန်ရက်တီရဲ့အတွက်စိုးရိမ်မှုတွေရှိနေပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထရာကိုနန်းလောင်ကပြောပြပေးပါအောင်ရှင်။
နိုင်ငံရေးပါတီတွေပြန်ပြီးတော့မတ်ပုံတင်မှုစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကနောက်ဆုံးသတ်မှတ်ပေးထားတဲ့မတ်လ28ရက်ကျော်လွန်လာပေမဲ့အထက်ကနိုင်ငံရေးပါတီကြီးတွေဖြစ်ကြတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ပါတီအတော်များများပြန်လည်မတ်ပုံတင်နိုင်တာမရှိခဲ့ပါဘူးပါတီရှင်တန်ရက်တီရဲ့အတွက်ရောစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲကိုဝင်ပြိုင်မှုရည်ရွယ်ထားတဲ့ပါတီတွေကတော့ပါတီမတ်ပုံတင်ဥပဒေသစ်ကိုလိုက်နာပြီးမတ်ပုံတင်ကြသူတွေလည်းရှိပါတယ်တချို့ပါတီတွေဟာအရင်ကပြည်တော်စုသဝန်လုံးကိုမှတ်ပုံတင်ထားတဲ့ပါတီဖြစ်ပေမဲ့တင်းကျပ်တဲ့စည်းမျဉ်းသစ်တွေကြောင့်အခုအခါမှာတော့တိုင်းဒေသကြီးသို့မဟုတ်ပြည်နယ်တစ်ခုအတွင်းမှာသာစီယုံဆောင်ရမယ်ပါတီတွေအနေနဲ့ပြောင်းလဲမှတ်ပုံတင်လာသလိုတချို့ကတော့ပါတီချင်းစုဖွဲ့ပြီးတော့ပြည်တော်စုသဝန်လုံးကိုစီယုံမဲ့ပါတီအဖြစ်ဆက်လက်ရည်တည်ဖို့ကြိုးစားကြကြပါတယ်ဒီလိုပါတီတွေပေါင်းပြီးတော့ညမောင်းပါတီတစ်ခုအနေနဲ့ပြန်လည်မှတ်ပုံတင်တဲ့ပါတီတွေထဲမှာ88ခေါင်းဆောင်ကိုကိုကြီးတည်ထောင်ထားတဲ့ပြည်သူပါတီလည်းပါပါတယ်ပြည်သူပါတီဟာအမျိုးသားညီညွတ်သောဒီမိုကရက်တစ်ပါတီ NUDP နဲ့ပူးပေါင်းပြီးစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲကိုတနိုင်ကလုံးအတိုင်းအတာနဲ့ဝင်ပြိုင်မှုပြင်ဆင်နေတာပါမှတ်ပုံတင်တဲ့ပါတီတစ်ခုအနေနဲ့စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲအပေါ်ဘလောက်